Welcome to the Voice of America in Burmese.
မင်္ဂလာညချမ်းညနေခင်းမှာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇွန်လ16ရက်နေ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြွှင်လန်းချက်မိကြပါစေရှင်ကျမအသင်္ကေတထိုက်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမဲ့ရင်ကျင်းနိုင်တဲ့ကျွန်တော်ကြော်သိမ်းကြည့်နေမှာပါကင်းညာနိုင်ငံမှာကမ္ဘာဖလားဘောလုံးမွေးကြည့်မဲ့လူအုပ်ကိုစစ်သေးကြော်တွေတက်ခဲ့တာကြောင့်လူ48ယောက်ထဲမှာနေတေဆုံးသွားပါတယ်အခြေခံဥပဒေကိုပြင်မပြင်းဆိုတာနဲ့သူသမရဖြစ်မဖြစ်လူလူရဲ့ဆန္ဒသဘောထားအတိုင်းပဲဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောလိုက်ပါတယ်ကမ္ဘာဖလားဘောလုံးမွေးဒီကနေ့ပွဲစဉ်တွေထဲမှာပေါ်တူဂီနဲ့ဂျာမနီတို့ပထမဆုံးရှင်ပြိုင်မဲ့ပွဲလဲပေါ်ဝင်ပါတယ်ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြည့်ညာပါမယ်ခင်ဗျာ
ကောင်းပါပါရှင်။တရင်းနေကြညာပြီးမှာတော့ရခိုင်ပြည်နယ်မှာကဒီနိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေကိုစပြီးတော့စစ်စစ်လှုပ်ဆောင်နေတဲ့အခြေအနေတွေကိုအရင်ဆုံးတင်ပြပေးဖို့ရှိပါတယ်။ဟု
တ်ပြီပုံပါလေ။အဲ့တော့ပြည်တည်နေဟိုစတင်ပြီးတော့ဆောင်ရပါတယ်။နောက်ကဒီကြီးဟိုညချမ်းမှုချုပ်ဥပောင်းသားကိုယ်တိုင်ဒီမှာဆောင်ရနေပါတယ်ခင်ဗျ။
ရခိုင်ပြည်နယ်နေဆက်ရေးရာဝင်ကြီးဗိုလ်မှူးကြီးထိန်လင်းရဲ့ပြောကြားချက်ပါဒီနောက်မှာတော့ညအချိန်ဝင်ရောက်စီးနင်းခံခဲ့ရတဲ့မဟာတန်တိဒုက္ခဗုဒ္ဓသာသနာပြုကျောင်းတော်နဲ့ပတ်သက်ပြီးနောက်ဆုံးရအခြေအနေတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မိုင်းအင်ချင်နိုင်တို့ကကြီးညာပေးကြပါအောင်ရှင
်ကင်ညာနိုင်ငံကကန်ဗရန်မြို့တစ်မြို့မှာအယ်ရှဘပ်ဆိုမာလီစစ်သွေးကြောအဖွဲ့ရဲ့လက်ချဲလူတာဝန်ရှိသူတွေကအပြစ်တင်ထားတဲ့တိုက်ခိုက်မှုအတွင်းလူ48ယောက်ထဲမှာနေတည်ဆုံးခဲ့တယ်လို့ကင်ညာတက်ချင်ဒီအဖွဲ့ကပြောပါတယ်။ MP Kitoni မြို့မှာကမ္ဘာဖလားဘောလုံးမွေးကိုကြည့်ဖို့လူတွေစုဝေးနေကြတဲ့အချိန်တိုက်ခိုက်ခဲ့တာမှာတခြားလူတွေလည်းဒဏ်ရာရခဲ့တယ်လို့ကင်ညာတက်ချင်ဒီအဖွဲ့အကြီးကဲ Abbas Gulak က VOA Swahili ဘာသာဌာနကိုပြောတာပါ။ဒဏ်ရာရသူရေအတွက်ကိုဒီမပြုတ်နိုင်သေးပဲအစိုးရလူမျိုးရင်းတပ်ဖွဲ့တွေနဲ့အတူလှုပ်ဆောင်နေကြောင်းနဲ့ဟိုတယ်နှလုံး၊ဗန်တစ်ခုနဲ့မော်တော်ယာဉ်တွေမိလုံကျွမ်းသွားတဲ့အကြောင်းအဲ့ဒါအပြင်တော့တိုက်ခိုက်သူတွေထွက်ပြေးသွားတယ်လို့ပဲသူသိထားကြောင်းတက်ချင်ဒီအဖွဲ့အကြီးကဲကပြောပါတယ်။တနက်နေ့ပြစ်ခတ်တိုက်ခိုက်မှုကနိုင်ပေါင်းများစွာကြာခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောကြပါတယ်။အယ်ရှာဘပ်အဖွဲ့ဝင်ဘဲအဖွဲ့ကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့ချက်ချင်းထွက်မလာသေးပါဘူး။ကင်ညာနိုင်ငံကတိုက်ခိုက်မှုတွေမှာအယ်ရှာဘပ်အစ္စလမ်ဝါဒီအစွန်းရောက်အဖွဲ့ရဲ့လက်ချက်ပါတယ်လို့ဆွဆွဲထားပြီးအဲ့ဒီအဖွဲ့ကိုနေနေရေးဆိုမာလီယာကိုအကူအညီပေးဖို့ကင်ညာနိုင်ငံကသူ့စစ်တပ်တွေကိုနေဆက်ဖြတ်ပြီးပို့ထားပါတယ်
။အီရန်နိုင်ငံမြောက်ပိုင်းကတယ်အာဖာမြို့ကိုဆွန်နီစစ်သွေးကြွတွေကတင်ပိုက်လိုက်ပြီလို့ဒေတာကန်တွေနဲ့ဒေတာဆိုင်ရာအီရတ်တာဝန်ရှိသူတွေကပြောပါရယ်ဒါဟာဖြင့်နိုင်ငံတကာပြစ်တင်ရှုံချနေတဲ့တင်ပိုက်မှုတွေနဲ့အီရတ်မှာညှဉ်းညွတ်ကြဖို့တောင်းဆိုနေတာတွေကြားနောက်ဆုံးထွက်လာတဲ့တင်ပိုက်မှုပါအီရတ်နဲ့ Levant Islamic နိုင်ငံတော် ISIL အဖွဲ့ကမိုဆူးနဲ့ Tigrat မြို့တွေကိုတင်ပိုက်ခဲ့ပြီး Baghdad မြို့တော်အထိထိုးစစ်ဆင်ဖို့ချိန်ချောက်ထားတာသတင်းတစ်ပတ်ကြာတဲ့ဒီနောက်တယ်အာဖာမြို့ကိုဒီကနေ့အစောပိုင်းကထပ်ပြီးတော့တင်ပိုက်လိုက်တာပါ Baghdad မြို့မှာရှိတဲ့ American တန်ယုံကဝန်ထမ်းတချို့ကို Basra Arabil နဲ့ Jordan နိုင်ငံ MM မြို့ကနေရာရီစီရွှေ့ပြောင်းခဲ့ပြီးတန်ယုံလုံခြုံရေးကိုတိုးမြင့်တဲ့အနေနဲ့ကြီးတဲ့နဲ့ Marine တပ်ဖွဲ့ဝင်100လောက်ကို American ပြည်ထောင်စုကထပ်ဖြည့်ထားပါတယ်American လင်းရင်တင်သင်္ဘောတစ်စင်းကိုလည်းပါရှန်ပင်လယ်ကွေ့စီလွတ်ထားပါတယ် ISIL ရဲ့ချင်းချောက်မှုကိုစန့်ကျင်ဖို့ Iran နဲ့ Syria လူထုကိုထောက်ခံအားပေးဖို့လိုအပ်တဲ့အကြောင်း American နိုင်ငံသားရေးဝန်ကြီး John Kerry က Jordan, Saudi Arabia, Qatar နဲ့ Arab စပွားများပြည်ထောင်စုတို့ကနိုင်ငံသားရေးဝန်ကြီးတွေနဲ့ဆက်သွယ်ပြောဆိုခဲ့တယ်လို့ American နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတဦးကတနင်္ဂနွေနေ့မှာပြောခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်ရဲ့နေဇက်ကမတိမငြိမ်ဖြစ်နေတဲ့မြောက်ပိုင်းဝါဇီရစ်စတန်လူမျိုးစုဒေသမှာပါကစ္စတန်စစ်ဖက်ကဒီကနေ့လေကြောင်းတိုက်ခိုက်မှုအသစ်တွေလုပ်ခဲ့တာကြောင့်စစ်သွေးကြွ28ဦးသေဆုံးသွားပါတယ်။အကြမ်းဖက်ဝါဒီတွေရဲ့အခိုင်အမာပုံခုစခန်း6ခုကိုတိုက်လေယာဉ်တွေကအတိအကျပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပါကစ္စတန်စစ်ဖက်ရဲ့တရားချက်တစ်ခုမှဖော်ပြထားပါတယ်။သေဆုံးသူအများစုဟာအဲ့ဒီဒေသမှာအခိုင်အမာခြေကိုယူထားတဲ့ဥဇဘက်ကစ္စတန်အစ္စလာမစ်လှုပ်ရှားမှုအဖွဲ့ကလက်နက်ကင်တွေဖြစ်တယ်လို့ပါကစ္စတန်ကပြောပါတယ်။ထပ်ပြေးတဲ့လက်နက်ကိုင်တွေကိုဖမ်းမိဖို့ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဇက်တ6လုံခြုံရေးတင်းကျပ်ထားပါတယ်။ပါကစ္စတန်တာလီဘန်တွေနဲ့ညီညာရေးဆွေးနွေးပွဲတွေရပ်ဆိုင်ပြီးစစ်ရေးထိုးစစ်ဆင်ဖို့အမိန့်ပေးထားတဲ့အကြောင်းပြချက်တွေကိုပါကစ္စတန်ဝန်ကြီးချုပ်နဝဲစရစ်ကဒီကနေ့နေ့လယ်ပိုင်းလွှတ်တော်မှာအစီရင်ခံမယ်လို့ခန့်မှန်းထားပါတယ်။အယ်ကိုင်ဒါနဲ့အခြေဆက်ရှိတဲ့လက်နက်ကိုင်တွေကိုအာဖဂန်နစ္စတန်နဲ့နေဇက်လူမျိုးစုဒေသကနေအပိတိုင်မောင်းထုတ်မဲ့အဓိကစစ်စင်ရေးတရက်စတင်တော့မယ်လို့စစ်ဘက်ကကြေညာခဲ့ပြီးနောက်တရက်မှပဲဒီကနေ့လေကြောင်းကနေတိုက်ခိုက်တာပါ။အဲ့ဒီဒေသကပြည်တွင်းပြည်ပစစ်သွေးကြွတွေကိုတိုက်ခိုက်ဖို့ပြည်ပြစုံတဲ့စစ်စင်ရေးတရက်ကိုစတင်ပြီးလို့တနင်္ဂနွေနေ့မှာပါကစ္စတန်စစ်ဘက်ကကြေညာခဲ့ပါတယ်။ဒါဟာဖြင့်စ စစ်သွေးကြွတွေနဲ့စစ်ဆင်ညှိနှိုင်းမဲ့ဆူရရဲ့မူဝါဒကိုလက်တွေ့ကျကျအဆုံးသတ်လိုက်တာဖြစ်ပါတယ်
။ယူကရိန်းနိုင်ငံကရုရှားကိုပေးဖို့ရှိတဲ့တဘာဝတန်ငွေဘူးအကျွေးငွေဒေါ်လာတန်း2000နီးပါးကိုနောက်ဆုံးပေးရမယ့်ရက်ဖြစ်တဲ့ဒီကနေ့မှမပေးနိုင်တာကြောင့်ယူကရိန်းစီတဘာဝတန်ငွေပို့တာရပ်လိုက်ပြီလို့ရုရှားစွန့်ကုမ္ပဏီ Gazprom ကပြောလိုက်ပါတယ်။
Решение принято в полном соответствии с действующим контрактом. И сегодня
Контракт сажоя дигне Москва Сеночин мне 10 наи ма Ukraine Nafto Gas Дангве компании инене ngwe pe thare tai me dabawa dangwe ku ya ma ba. Da baime aku chain thi ayin chan ni de ajwe yo jun la atwe chu twin ngwe ku ba ma ya te ba bu. Ngwe ya mhat dan ma tong ya be twin ni ya da cha. Nafto Gas ka pe bi da ngwe pamana atai me တဘာဝတန်ငွေရပါမယ်လို့ Gazprom ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါအကျွေးပြန်ပေးဖို့တတ်မှတ်ထားတဲ့အချိန်ကျော်သွားပြီးတဲ့နောက်ယူကရိန်းအနေနဲ့တဘာဝတန်ငွေကိုဝယ်မယ်ဆိုရင်ကြိုတင်ငွေအရင်ဆုံးပေးရမယ်လို့ Gazprom ကဆိုပါတယ်ဒါအပြင်ယူကရိန်းအနေနဲ့အကျွေးစုစုပေါင်းအမေရိကန်ဒေါ်လာ4သန်းခွဲကိုပြန်ဆက်ဖို့ Stockholm မှာရှိတဲ့စီးပွားရေးဆိုင်ရာအငင်းပွားမှုတွေကိုဖြည့်ရှင်းပေးတဲ့တရားခုံရုံးမှာရုရှားစွန့်ကုမ္ပဏီကြီးကဒီကနေ့မှပဲတရားစွဲဆိုခဲ့ပါတယ်ယူကရိန်းနိုင်ငံဟာဥရောပတိုက်တခြားနေရာတွေစီတဘာဝတန်ငွေကိုကြားခံပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင်
ဒီအမေရိကန်တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10953ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့တနင်္လာညနေပဲသတင်းများကိုဆက်လက်နားဆင်နေကြတာပါမြန်မာနိုင်ငံမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့သူသမရအဖြစ်အရွေးခံရခြင်းမခံရခြင်းဟာလူမှုရေးဆန္ဒသဘောထားအရသာဖြစ်တင်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်ကနီပေါ်နိုင်ငံခီးစဉ်အတွင်းမှာပြောဆိုလိုက်ပါတယ
် I do believe that the constitution was written with me in mind. I've often said that that is in a way a great compliment because I don't think very many people
ဒီမှာကိုတမင်ရွယ်ပြီးရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေလိုပဲယုံကြည်ပါတယ်ဒါကကအကြီးကျယ်ဝေဖန်စရာဖြစ်တယ်ဆိုတာကိုမကြာခဏပြောခဲ့ပါတယ်လူအများအတွက်ရည်ရွယ်ရေးဆွဲထားတဲ့ဖွဲ့စည်းပုံမဟုတ်လို့ပါလူတယောက်ကိုပြစ်မှတ်ထားပြီးရေးဆွဲတဲ့ဖွဲ့စည်းပုံဟာဒီမိုကရေစီမှာလက်ခံနိုင်စရာမရှိပါဘူးအနာဂတ်မှာသမရဖြစ်လာဖို့မဖြစ်လာဘူးဆိုတာကပြည်သူတွေရဲ့သဘောထားစံထားနဲ့ပဲဆိုင်ပါတယ်ဖွဲ့စည်းပုံကိုပြင်ဆင်လို့တဲ့လူမှုရေးစံထားဘယ်သူကိုသမရဖြစ်ရွေးချယ်မလဲဆိုတဲ့လူမှုရေးသဘောထားတွေနဲ့သာသက်ဆိုင်ပါတယ်လို့လေးရတာနီပေါ်နိုင်ငံခီးစဉ်အဆုံးသတ်နေ့ဖြစ်တဲ့ဒီကနေ့မှာမြို့တော်ကတ်မန်ဒူမှာဒေါံဆန်းစုကြည်ကပြောသွားခဲ့တာပါရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အများစုရဲ့ထောက်ခံခြင်းနဲ့ဖွဲ့စည်းပုံကိုပြင်ဆင်ခွင့်ရှိလာအောင်လက်ရှိဖွဲ့စည်းပုံပါအချက်တချို့ကိုပြင်ဆင်ဖို့သူကြိုးပမ်းနေတဲ့အကြောင်းဒေါံဆန်းစုကြည်ကပြောခဲ့ပါတယ်။ဒေါံဆန်းစုကြည်ကိုသမရဖြစ်ခွင့်ပိတ်ပင်ထားတယ်ဆိုပြီးအများကဝေဖန်ပစ်တင်နေတဲ့အခြေခံဥပဒေပုံမှ59စာလုံးပါပြဋ္ဌာန်းချက်တွေကိုမပြင်ဆင်ဘူးဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ကော်မတီမှသဘောထားပေးခဲ့ကြတာကြောင့်ဒေါံဆန်းစုကြည်သမရဖြစ်လာနေတဲ့အခွင့်အရေးမျှော်လင့်ချက်ပို့ပြီးတော့မှိမ့်နေရပါတယ်။နီပေါ်နိုင်ငံလေးရတာခီးစဉ်အတွင်းမှာတော့ဒေါံဆန်းစုကြည်ဟာနီပေါ်သမရအပါအဝင်နီပေါ်အစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဒေါံဆန်းစုကြည်ဟာမြန်မာနိုင်ငံစီပြန်လည်ရောက်ရှိမှာဖြစ်ပါတယ်
။တရုတ်နိုင်ငံ TNMN ရန်ပြည်အရင်ပြင်ကဝင်းထရက်ပေါက်တစ်ခုကိုပြီးခဲ့တဲ့နှစ်မှာကားနဲ့ဝင်တိုက်ဖို့ကြံစည်ခဲ့မှုအတွက်နိုင်ငံအနောက်ပိုင်းတရားရုံးတစ်ခုကနေလူသုံးဦးကိုတည်တံချမှတ်လိုက်ပါတယ်။တိုက်ခိုက်ဖို့ကြံစည်မှုမှာပါဝင်ခဲ့တဲ့အတွက်နောက်လူတစ်ယောက်ကိုထောင်ဒဏ်တသက်တစ်ကျွန်းနဲ့တခြားလူ၄ယောက်ကိုထောင်ဒဏ်၅နှစ်ကနေနှစ်အနှစ်20အထိရှီချင်းဟွီဂါကိုပိုင်အုပ်ချုပ်ခွင့်ရဒေသဥရုံကင်းအင်တာမီဒီယိတ်လူထုတရားရုံးကနေဒီကနေ့ပြစ်ဒဏ်တွေချမှတ်ခဲ့တာပါ။TNMN ရင်းပြင်းမြောက်ပိုင်းစွန်းကဝင်ထွက်ပေါက်မှာကဘာလက်ခီးတဲ့အုပ်စုတဲကိုကားတစ်စီးနဲ့ပြီးခဲ့တဲ့အောက်တိုဘာလကဝင်တိုက်ပြီးမီးလောင်ခဲ့တာကြောင့်လူ9ဦးသေဆုံးပြီးတခြားလူ40ဒဏ်ရာရခဲ့ပါတယ်။သေဆုံးသူ9ဦးကတော့လမ်းသွားလမ်းလာ2ဦးကားမောင်းသူသူ့ရဲ့ဇနီးတွေနဲ့ရောက်ခမရုဖြစ်ပါတယ်။ရှီချန်းဒေတာဟာတရုတ်စိုးရရဲ့ဖိနှိပ်မှုကိုခံနေရတယ်လို့ပြောကြတဲ့ဟွီဂါတိုင်းရင်းသားမွတ်စလင်တွေရဲ့တိချာခွဲထွက်ရေးအကြမ်းဖက်လှုပ်ရှားမှုဗဟိုအချက်ချာနေရဖြစ်ပါတယ်ရှင်။
ပြည်ထောင်တဲ့ရင်ဘက်ကဆက်ကြောတဲ့လူငယ်သုံးဦးကိုဟမတ်စ်အဖွဲ့ကပြန်ပြီးဆွဲသွားတယ်လို့အစ္စရေးကပြစ်တင်ပြောဆိုပြီးအဲ့ဒီလူငယ်တွေပျောက်သွားတဲ့နေရာကဟီဘရွန်မြို့နားမှာပါလက်စတိုင်းလူမျိုးအယောက်80ခုအစ္စရေးဘက်ကနေပြီးတော့ဖမ်းလိုက်ပါတယ်။စနေနေ့ညကဖမ်းဆီးခဲ့သူတွေတဲ့အများပြားကတော့ဟမတ်စ်အဖွဲ့ဝင်တွေဖြစ်ပါတယ်။ဟမတ်စ်နဲ့ဖတ်တာအဖွဲ့တွေကြားပါလက်စတိုင်းညီညွတ်ရေးအစိုးရတက်တခုဖွဲ့စည်းခဲ့တာရဲ့ တိုက်ရိုက်ရလဖြစ်တယ်လို့ဆိုထားတဲ့အဲ့ဒီပြန်ပေးဆွဲမှုတွေအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဟမားစ်အဖွဲ့ကိုတနင်္လာနေ့မှာပဲပြစ်တင်ပြောဆိုခဲ့တာပါဟမားစ်အဖွဲ့ကိုအစ္စရေးတို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပါတယ်ဟမားစ်အဖွဲ့ဝင်အများအပြားဖမ်းဆီးခံခဲ့ရတဲ့ကိစ္စကိုပါလက်စတိုင်းညီညွတ်ရေးအစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကရှုတ်ချလိုက်ပြီးပြန်ပေးဆွဲမှုမှာအဲ့ဒီလူတွေပါဝင်ပတ်သက်တယ်ဆိုတဲ့မစ္စတာနေတန်ယာဟုရဲ့ဆွဆွဲချက်ကိုလည်းပယ်ချခဲ့ပါတယ်ပြောက်ဆိုးနေတဲ့ဆယ်ကျော်သက်လူငယ်တွေကိုရှာဖွေတဲ့နေရာမှာပါလက်စတိုင်းအာဏာပိုင်အဖွဲ့ဟာအစ္စရေးနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပါလက်စတိုင်းပြောခွင့်ရသူကပြောပါတယ်။အမေရိကန်နိုင်ငံကူးလက်မှတ်ကင်ထားသူတဦးအပါအဝင်အစ္စရေးလူငယ်သုံးဦးဟာဂျသာရီနေကပြန်ပြီးဆွဲခံခဲ့ရတယ်လို့ယုံကြည်ကြောင်းတာဝန်ရှိသူတွေကပြောကြပါတယ်။တရုတ်လင်္ကာနိုင်ငံတောင်ပိုင်းမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအကြားအကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တာကြောင့်လူ၃ဦးသေဆုံးခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့ညကဖြစ်ခဲ့တဲ့ရံပွဲကြောင့်လူပေါင်းဒါဇင်နဲ့ချီပြီးဒဏ်ရာရခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။အာလူဒ်ဂါမာမြို့မှာအစွန်ရဗုဒ္ဓဘာသာဝင်အုပ်စုရဲ့ခေါင်းဆောင်တန်ဂါရောဘူဒူဘာလာရဲ့တရားပွဲအပြီးမှာအခုလိုလူမှုဝန်ဝိုင်းနှစ်ခုအကြားပြဿနာစတင်ခဲ့တာဖြစ်တယ်လို့သတိလင်္ကာသတင်းစာဆောင်ကရေးပါတယ်။အဲ့ဒီဥဆောင်တန်ဂါရောဟာမကြာသေးခင်နှစ်တွေအတွင်းမွတ်စလင်ဆန့်ကျင်ရေးပြောဆိုစည်းရုံးတာတွေကိုစလုပ်ခဲ့သူဖြစ်ပါတယ်။ဘရာဇီးနိုင်ငံကအင်ရှင်ပြလက်ခံကျင်းပနေတဲ့2014ခုနှစ်ကွာဖလာပေါ်လုံးပြိုင်ပွဲရဲ့တနင်္လာနေ့ပွဲစဉ်တွေမှာအုပ်စုဂျီကကမ္ဘာထိပ်တန်းအသင်းနဲ့တင်းဖြစ်တဲ့ပေါ်တူဂီနဲ့ဂျာမနီတို့သူတို့ရဲ့ပထမဆုံးပွဲကိုမြန်မာစံတော်ချိန်ည10နာရီခွဲမှာရှင်မြန်ကစားကြပါမယ်။လူအများစိတ်ဝင်စားမယ့်အဲ့ဒီပွဲအပြင်ဂျန်နဲ့ပွဲနှစ်ပွဲကတော့အုပ်စုဂျီကပဲအမေရိကန်နဲ့ဂါနာတို့ပွဲကမြန်မာစံတော်ချိန်အင်္ဂါနေ့မနက်4နာရီခွဲမှာကစားမှာဖြစ်ပြီးအုပ်စု F ကအီရန်နိုင်ဂျီးရီးယားပွဲကတော့မြန်မာစံတော်ချိန်အင်္ဂါမနက်7နာရီခွဲမှာကစားကြမှာပါ။တနင်္လာနေ့ကကစားခဲ့တဲ့ပွဲတွေထဲအာဂျင်တီးနားနဲ့ဘော့စနီးယားဟာဇီဂိုဗီနာပွဲမှာအာဂျင်တီးနားက2ဂိုးတကိုးနဲ့အနိုင်ရခဲ့ပါတယ်။ဒီပွဲမှာအာဂျင်တီးနားအသင်းကောင်းဆောင်ထိပ်တန်းဘောလုံးသမားလိုင်နယ်မက်ဆီက2006ခုနှစ်ကတည်းကဆိုရင်သူရဲ့ပထမဆုံးကမ္ဘာဖလားဂိုးကိုသွင်းယူခဲ့ပါတယ်။ပြင်သစ်နဲ့ဟွန်ဒူရက်စ်တို့ပွဲမှာပြင်သစ်က3ဂိုးဂိုးမရှိနဲ့အနိုင်ရပြီးလူအများစိတ်ဝင်စားဆုံးပွဲလို့ဆိုရမယ်။ဆွစ်ဇာလန်နဲ့အက်ကွေဒေါ်တို့ပွဲမှာတော့ဆွစ်ဇာလန်အသင်းကအရင်ဂိုးပေးရပြီးမှအဆုံးမှာ2ဂိုးတကိုးနဲ့အနိုင်ရသွားပါတယ်ခင်ဗျာ
။တန်ရောက်တဲ့တွင်တွေကိုကိုကြွကြွသိနေမှတ်ရင်ချင်နိုင်လို့ညင်ညာပေးခဲ့တာပါ VOE ကနေကိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာ bami.voenews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းကမြေပုံမြို့နယ်ထဲမှာနိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေကို1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစစ်ဆေးပေးမှုတွေစတင်လှုပ်ဆောင်ပေးနေပါတယ်လွှဲမှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကဒီလ14ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်ထဲမှာနေထိုင်တဲ့မွတ်စလင်ဘာသာဝင်တွေကိုဘင်္ဂလီလူမျိုးစုအနေနဲ့နိုင်ငံသားစစ်ဆေးမှုတွေလှုပ်ဆောင်ပေးနေတာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းမှာနေထိုင်တဲ့လူနည်းစုမွတ်စလင်တွေထဲမှာရိုဟင်ဂျာနဲ့ဘင်္ဂလီဆိုတဲ့လူမျိုးစုအငင်းပွားမှုတွေရှိနေတဲ့ကြားကမြန်မာအစိုးရရဲ့လူဝင်မှုကြီးကြပ်ရေးနဲ့မြို့သားမှတ်ပုံတင်ရေးဦးစီးဌာနကတော့ဇွန်လလယ်ပိုင်းမှာမြေပုံမြို့နယ်မှာနေထိုင်တဲ့မွတ်စလင်အချို့ကို1982နိုင်ငံသားဥပဒေနဲ့ဘင်္ဂလီလူမျိုးတွေအဖြစ်နဲ့နိုင်ငံသားစီစဉ်မှုတွေပြုလုပ်ပေးနေတာဖြစ်ပါတယ်။2012ခုနှစ်ကစပြီးတော့ရခိုင်ပြည်နယ်ထဲမှာမကြာခဏဆိုသလိုလူမျိုးရေးပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်မှာပထမဦးဆုံးအနေနဲ့မြေပုံမြို့နယ်ထဲမှာရှိတဲ့ဒုက္ခသည်စခန်းတစ်ခုမှာနိုင်ငံသားစီစဉ်မှုတွေကိုလဘကညွှန်ကြားမှုချုပ်ကိုယ်တိုင်ဦးစီးပြီးတော့ဆောင်ရွက်နေတာဖြစ်တယ်လို့ရခိုင်ပြည်နယ်နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးထိန်လင်းကအတည်ပြုပြောဆိုပါတယ်
အော်မြေပုံပါလေအဲ့တော့ပြည်တည်နေဟိုစတယ်ပြီးတော့ဆောင်ရပါတယ်လောက်ကတီကြီးဟိုညချမ်းမှုချုပ်ဥပ္ပောသာကိုယ်တိုင်ဒီမှာဆောင်ရနေပါတယ်ခင်ဗျအဆင်ပြေတယ်လို့ပြောပါတယ်ခင်ဗျမနေ့ကတော့လေဟိုကျွန်တော်တိတော့ပေါ့နော်ကျွန်တော်နောက်ဆုံးရတဲ့အနေထားတော့ဒီလောက်35ဆိုပေါ့လေအဲ့ဒါလေးအမိဟိုသူတို့ဆောင်ရနေတယ်လို့ကျွန်တော်သိရပါတယ်ကျန်တဲ့အဟန္တာအခက်ကြတော့ဟိုမရှိဘူးလို့ကျွန်တော်သိရပါတယ်ခင်ဗျကျွန်တော်ကလည်းဟိုလိုအပ်တဲ့ဟိုလူငယ်ပိုင်းနဲ့လိုအပ်တဲ့အုပ်ချုပ်ထမမှုအပိုင်းကိုတော့ကျွန်တော်ကလည်းစီမံပေးနေပါတယ်ဒီဘုတ်ကိစ္စပြီးရင်ဒါသူတို့နောက်တစ်ဆင့်ပေါ့လေဆောင်ရွက်ဖို့တော့အစီအစဉ်ရှိတယ်လို့ကျွန်တော်သိရပါတယ
်ဒီနိုင်ငံသားစစ်စစ်ပေးမှုဟာဆိုရင်2014ခုနှစ်တွင်မှကောက်ခံခဲ့တဲ့တကောင်စင်းကောက်ခံမှုပေါ်မှာအခြေပြုပြီးတော့မင်္ဂလီရိုညာဆိုပြီးတော့အကြီးအကျယ်အငင်းပွားမှုတွေမရှိခဲ့တဲ့မြေပုံမြို့နယ်အတွင်းမှာစတင်လာလည်းဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးနဲ့မြို့သားမှတ်ပုံတင်ရေးဦးစီးဌာနကမြေပုံမြို့နယ်အတွင်းအခုလိုဆောင်ရွက်ချက်အပေါ်မြေပုံမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဥဖေတန်းကတော့ကြိုးဆိုတယ်လို့ပြောပါတယ်ဒါပေမဲ့ဒီနေရာမှာနိုင်ငံသားဖြစ်ခွင့်ပေးတဲ့အပေါ်မှာအခက်ရိလိုက်စားမှုတွေကင်းဖို့တော့လိုမယ်လို့သူကပြောပါတယ
်အဲမြေပုံမြို့နယ်မှာဆိုရင်အဲဒီသကောင်ရင်းကောက်တုံးကနော်နည်းနည်းပါးပါအဆင်ပြေတာပေါ့နော်ဟိုဘက်ဒီဘက်အုပ်စုရှင်တက်ပြီးတော့ပြဿနာမရှိဘူးဆိုတဲ့အတိုင်းအတာနဲ့မြေပုံကိုစံပြက်ွက်ပေါ့နော်ကျွန်တော်တို့ပိုင်လုံးဧရိယာသတ်မှတ်ပြီးတော့စတင်တဲ့ချူလန်းပေါ့နော် ကျွန်တော်တို့ကတော့ဒါကလုတ်တဲ့လုတ်ထိတ်တာကြည့်လို့ကြိုဆဲရမှာဖြစ်ပါတယ်ဒါပေမဲ့မမမကားမှုတွေပေါ့နော်အဂရီလိစားမှုတွေအဲ့လိုမဖြစ်ပေါ်ဘဲနဲ့ဒီနိုင်ငံသားတွေကိုစီစစ်တဲ့နေရာမှာနိုင်ငံသားဖြစ်တယ်ဆိုရင်ဘာလို့မှလဲနိုင်ငံသားဖြစ်တယ်ဆိုရင်ဘယ်လိုဆက်ထားမှလဲအဲ့ဒီကအခြေရလူတယ်အဲ့လိုအံပြတဲ့ဘောမျိုးနဲ့နော်ဟိုတစ်ချက်ကောင်းလုတာမျိုးဆိုရင်တော့အဲ့ကျွန်တော်ဘာဘယ်လိုမှခီးရောက်မှာမဟုတ်ဘူးလို့ကျွန်တော်တို့ယူဆပါတယ
်နောက်ဆက်ပြီးတော့ကောက်ခံမဲ့စစ်တွေဘူးတီတော်မောင်းတော့လို့မွတ်စလင်ဘာသာဝင်အတော်များများနေထိုင်တဲ့နေရာတွေမှာအခက်အခဲတွေရှိလာနိုင်တယ်လို့လည်းဥပဒေတန်းကဆက်ပြီးသုံးသပ်ပါတယ
်အဲ့ဒါမျိုးမျိုးနဲ့ကတိုင်းကြီးနဲ့တစ်ခုလုံးမှာအေးစစ်စစ်ပြီးသွားတဲ့အကွက်မှုဟိုတို့ကအဲ့လိုစက်တင်ပြီးတော့လုတာပါဒါမှကျွန်တော်ထင်ပါတယ်ဒီမှာပြည်ရင်တော်မှဟိုရခိုင်တပြည်နယ်လုံးစစ်တွေမောင်းတော့ဘူးတော်စက်တင်ပြီးတဖို့ဆိုတော့တိတ်ပြီးမလွယ်ဘူးထင်တယ်ဗျ
ဒါပေမဲ့တစ်ဖက်မှာတော့အခုလိုအစိုးရကလူမျိုးစုအပေါ်မှာမူတည်ပြီးတော့နိုင်ငံသားတတ်မှတ်တယ်ဆိုတာထက်နိုင်ငံတကာနိုင်ငံမှာနိုင်ငံသားဖြစ်တဲ့အရေးချင်းနဲ့တတ်မှတ်တာကပို့ပြီးတော့တင့်တော်မယ်လို့မွတ်စလင်ဥရေပညာရှင်တူဦးဖြစ်တဲ့တရားလွှတ်တော်ရှင်နေဦးအောင်ကပြောပါတယ
်ကိုရင်းညာပဲဖြစ်စေကာကြီးလူမျိုးပဲဖြစ်စေခါဝဲလူမျိုးပဲဖြစ်စေဒီလူတို့ကဒီနိုင်ငံမှာမိဘဘိုးဘွားကနေပြီးတော့ဒေထိုင်စဉ်သက်ပြီးဝေးဘွားလာပြီးဒီနိုင်ငံမှာအခြေချတယ်ဒီနိုင်ငံမှာပဲသူကသူ့နိုင်ငံမျိုးချင်းနဲ့နေပြီးတော့ပြိမယ်ဆိုရင်ဒီလူကဒီနိုင်ငံသားပဲလို့ကျွန်တော်တို့ကဒီလိုယုံကြည်ထားတယ်။ဒါနိုင်ငံတကာစံနှုန်းပဲပေါ့။အဲ့တော့ခွေးင်းညာချစ်ချင်း၊ဘင်္ဂလီချစ်ချင်း၊အလားကချင်းပြချင်း၊ရှမ်းချစ်ချင်းဆိုတာဖြစ်ကျွန်တော်ဆိုတာလူတယောက်ပေါ်မှာသူဒီနိုင်ငံသား right ရှိမရှိပဲစဉ်းစားတဲ့အခါမှာလူမျိုးနဲ့စဉ်းစားဖို့မလိုဘူးလို့ကျွန်တော်ထင်ပါတယ
်။မြန်မာနိုင်ငံရဲ့အနောက်ဖက်ကျန်ဒေသဖြစ်တဲ့ရခိုင်ပြည်နယ်ထဲမှာဆိုရင်မတူညီတဲ့လူမျိုးစုတွေနဲ့မတူညီတဲ့ဘာသာဝင်တွေအကြားမှာ2012ခုနှစ်ကစပြီးတော့မကြာခဏဆိုသလိုအကျံဖက်အသွင်ဆောင်ပြိပခါတွေဖြစ်ခဲ့တာပါလူအသေးအပြောင်းနဲ့အပျက်စီးတွေရှိခဲ့ပြီးတော့ဒုက္ခသည်စကမ်းတွေမှာလည်းဒီနေ့အထိနေထိုင်နေရတဲ့ဒေသခံတွေအများအပြားရှိနေပါတယ်ပြည်တော်စုဆိုရဝင်ကြီးတွေဖြစ်တဲ့နေဆိုင်ရဝင်ကြီးပေါ်ပြူကြီးတနိုင်ဝင်တမရယုံဝင်ကြီးဦးစိုးသိန်းနဲ့ဦးတနိုင်သိန်းလူဝင်မှုကြီးကြပ်ရေးဝင်ကြီးဦးခင်ကြီးနဲ့ပြည်ချိုင်းဝင်ကြီးဦးအောင်ကြီးတို့ကလည်းဒီဇွန်လ13ရက်နေ့ကနေ15ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးတော့1982နိုင်ငံသားဥပဒေနဲ့မင်္ဂလီလူမျိုးတွေကိုနိုင်ငံသားစီစစ်ပေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်လူမျိုးဇုန်နစုကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ရှင်းလင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လည်းအစိုးရပိုင်းသတင်းစာတွေမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းကပြိပခါတွေဖြစ်ပြီးတော့နေရက်စွန့်ခွာနေထိုင်နေရတဲ့ဒုက္ခသည်စခန်းတွေကိုလည်းအကူအညီပေးလုပ်ငန်းတွေလုပ်ကိုင်နိုင်မှုအတွက်တွားရောက်ခဲ့သေးတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုကတော့အကျန်းဖက်စီးနင်းခံရတဲ့မဟာတန်တိတုခဗုဒ္ဓသာသနာပြုကျောင်းထိုက်ကိစ္စနောက်ဆက်တွဲဖြစ်ရတဲ့ကိုတင်ပြပေးမှာပါ။မဟာတန်တိတုခကျောင်းထိုက်ကိစ္စကင်ထွဲဖြည့်ရှင်းပုံတန်ဃာတော်တွေကိုအတင်းလူဝဲလဲဖန်စီထိမ့်သိမ့်ပုံစတဲ့လိုရက်တွေကိုကြည့်ရင်မြန်မာနိုင်ငံမှာအတ္တမဝါဒထွန်းကားနေပြီးထွန်းကားနေတယ်လို့နိုင်ငံတကာသာသနာပြုပြည်နယ်ဆရာတော်ကမိန့်ကြားလိုက်ပါတယ်။ဒါ့အပြင်ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်နေတယ်ဆိုတဲ့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုနိုင်ငံတကာအလဲမှာညှို့နှံ့စေတယ်လို့လည်းမိန့်ကြားလိုက်ပါတယ်။အကြောင်းစုံကိုမိုင်းချင်းနိုင်ငံကတင်ပြပေးမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါ။မဟာတန်တိတုခကျောင်းတိုက်ပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားနေတဲ့ကိစ္စမှာတန်ခါမဟာနိုင်ကအဖွဲ့အနေနဲ့တရားဥပဒေအရမဖြေရှင်းပဲဓမ္မဆက်အာဏာဆက်အရာဆိုပြီးအကြမ်းဖက်ကင်တွယ်ဖြေရှင်းတာဟာမှားယွင်းတဲ့လုပ်ရက်ဖြစ်တယ်လို့ပြည်နယ်ဆရာတော်ဥပညာဝန်သားကမိန့်ကြားပါတယ်။
အဲဒီတော့ဒီနေ့ဗမာပြည်ကဗမာပြည်ဆိုရတယ်အထက်ဆိုရတယ်ဗမာပြည်ကဒီမိုကရေစီကိုလုပ်ဖို့ပြင်နေကြတယ်ဒီမိုကရေစီတော့ကိုလုပ်နေကြတယ်လို့ပြောနေကြတယ်မဟာဥသင်္ဂနာရကနဲ့ဥနာသာသနာ့ဌာနလုပ်တဲ့လူကဒီမိုကရေစီရဲ့အဖြစ်လမ်းတွေပြင်မနေဘူးလားဆန့်ကျင်မှုတွေပြင်မနေဘူးလားလို့ပေါ်ရမယ်ပြောခြင်းနဲ့တရားမလို့ထည့်ဆိုရတယ်ဟိုအဲ့ဒါတွေကိုအများဆုံးရေးကြည့်ပြပါအရင်မျိုးဆိုလို့ရှိရင်တော့ကွာကအထင်လွဲမြင်လွဲဖြစ်တော့နေတယ်ခရလူရဲ့ဒီမိုကရေစီက
တန်ခါမဟာနိုင်ကအဖွဲ့ရဲ့အမိန့်နဲ့တာမွေမြို့နယ်တဲကမဟာတန်တိတုခဘုံကြီးကျောင်းတိုက်ကိုဂျွန်လ10ရက်နေ့ကအာနာပိုင်တွေဝင်ရောက်ချိတ်ပိတ်ခဲ့ပြီးတဲ့နောက်ဘုံကြီးကျောင်းထဲမှာသတင်းသုံးနေတဲ့တန်ငါတချို့ကိုထိန်းသိမ်းခဲ့တာပါအဲ့ဒီတဲကဒီတိန်နိုင်ငံလန်ဒန်မြို့သာသနာရန်တီဝိဟာရကျောင်းတိုက်ဆရာတော်ဥဥဒရာဥတုံဒရာဥပညာဝရဥနန္ဒရိယာနဲ့ရခိုင်တန်ငါတော်တပါးအပါဝင်စုစုပေါင်းတန်ငါ5ပေါက်ကိုလူဝိလဲစီပြီးတရားဆွဲဆိုထားပါတယ်ဒီတန်ဃာတော်တွေဟာမဟာတန်တိဒုက္ခကြောင်းတိုက်မှာခိတလာရောက်တဲခိုတဲ့အာဂန္ဓုတွေသာဖြစ်ပြီးတပည့်တန်ဃာတော်တွေသာဖြစ်တယ်လို့ပြည်နယ်ဆရာတော်ကမိကြပါတယ်
။သူကလန်ဒန်လာပြီးတော့ဗမာပြည်လာလေတဲ့ကမှဘုံကြီးဘုံမောအဲ့ဒီရောက်နေတော့ဘုံမောဆိုဘုံမောတွေ့ပြီးတော့သူကလာလေကြတော့ပေါ့ဘုံရှိလို့လာကြတော့ပေါ့လာတဲ့ခါမှလည်းသူဘုံကြီးတွေ့ပြီးဖြစ်နေတော့ kerja wujud ada sih dekat kunci rabo. Amano dulu hati malade ni dalam mau eleriba.
Adik apa jadi nak pikir eh yang kamu juga mahatan di tu kat cangkai cini ni pada lulu le siaroga aku lu selat mengjawab eh.
Kalau dulu ale di cangkai oh dulu mah bahama sajut sana sih dalam mobil ni dulu ada yang utara. Ada dulu material utara suara dekat beli no. Dulu mah ni ada bisnis apa? Guna pun pokok apa niyo? Guna sajut sana ni guna di jasin ni apa? Dulu masih mana dulu apa ini tu beli beli. Ada senen ni jojo. Dulu juga guna lobi lo. Ada dulu lobi tapi lo dulu apa boleh tapi lo. Dulu boleh lo hotel lobi lo. Amiu amiu pasal jalan di lobi lo. เจ้าพี่ยายตัวเจ้าหนี้ยาตัดนาพิวเกเรทาวชาวปอนอสเจ้าพี่ยายตัวเจ้าหนี้ยาคุณยามานั่งเงี้ยมาลงหนี้กันนี่ปูนิวชีบีรอดีเที่ยววาระปูดาตัดนาทุ่งกามเอชีนีวอปลูต้องแต่ปลายพี่อ่ะอะไรอ่ะหนุ่มหน้าจีบอ่ะอะไรหนุ่มหน้าจีบอ่ะเดี๋ยวยังผมมองตัวบิดอลูกจ้าก้าผมมันเบี้ยวเกเรที่มาตั้งนี่ตัวเจ้าหนี้ปัตย์บิดอ่ะอะไรมาวาระยี่ทุ่งกันนี่เลย ดูว่าจะพมุ่งเจ้าหนึ่งเราจะมาหูเจ้าหนึ่งการมันเอ็ดดูเราหนึ่งจ่ายจุโรแล้วพมุ่งเจ้าหรอกูมาเข้ามาหรอมีดีอะไรบ้างเนี่ยกูมาพมุ่งเจ้าพมุ่งหรอกูน่าว่าแกนิวซีโซ่เราพมุ่งหรอตัดดินเราจะไปเบี้ยวหรอเอเดียมรู้ที่อาจจะกูรู้บ่อะไรที่เป็นเจ้าหนึ่งคนเจ้ารู้บีดีอะไรมาเลยบีดีอะไรมาเลยบีดีอะไรที่ช่วยเราหูเนี่ย
ในจุดนี้เราดูอะไรเรื่องมือบินเนี่ยมีอะไรด้วยในนั้นเราดูด้านหน้าเราจะมีสภาพอะไรก็ได้แล้วด้านหน้าเปลี่ยนไม่ได้ดีใจจะรู้สิโน่ยามานั่งงบยันจ้าอย่างไม่อยากที่จะไม่มีจ้าในที่เป็นเมื่อและสิจะเป็นนั่งงบมาสั่งเงินนี่เลยตอนนั้นเราลงเงินด้วยปีปีจีนยามานั่งงบชัดเช่นเตรียมที่จ้ามาพิจารณาปีนี้เสียรักไม่มาเลยอู้ดูนะอาบ่าวเป็นพันสิขันทายาเรตั้งอารอเลี้ยบกุโร
และสิมาอินเซนทาวมาลูเวลเลทิงทิงทับดีตัดนานยินวันสิมุปมาเนียกูสังอากาจีตั้งอาเพื่อสิสัญญาอุเรปมารีเนตยาสเวทาบาริชฮอกเกวาเชนแต่เสถียรมาเวดีมหาตันดีตุกาปูดาตัดนาบิวจังไดเกสาโคการด้วยพิเศษปงเนปัตติปิโรมยามาสุยาเปียนใจยุติอาวันจีอุเยทุโกมันเชนังกาสตุยมิมเนคามาอุเยทุกาคุโรซาบิโรเปียวาริเชนจะมาอุเยจันโรสิมาโคโรเนกูกา อาจจะบ่ได้บาดาตานามาสิเดียรีพวกเราจีเจ้ามีอะไรไปใส่มือดูเจ้าท่านกิจสารุอันนี้บ่อะไรข้ามาแต่ก็มหานาคาพ่อยาเวอุ้ยนี่เดี๋ยวคนว่าสิเดตมาตัดเดี๋ยวนับวิจารณ์เล็กสิสิเนี่ยแต่ก็พอจีบุเนแต่ก็สิมีเนี่ยเป็นยีรัวพิเศษมาเลยอะไรตัวเนี่ยแต่ก็มหานาคาพ่อยน้องสาวเลือดคนบ้านสูงนี่บ่เนาะอันนี้สิวิ่งสมเด็จจะก็ตีว่าเวแล้วมหาตานิตุข้าเจ้าหน่อยเดียมาก้าว
นี่มาตั้งไหนงานลงมาพิเศษพวกนี้ตัวดีเจ้ามีอะไรปัตเตอร์อันนี้บ่มามือเลยวันนี้สิอาคงกิจสารีอาลงอ่ะอันนี้พวกเจียเป็นพิเศษมาเลยอะไรจะมูจันรู้โอช่วยไปงานรออันนี้ส่งเช็คกูจันรู้ว่าแล้วเจียมารู้โลโลบ้าปัจจุบันไปเนี่ยมาเลยลูกจันรู้ว่าเว็บเจ้าลูกไม่ยาวจุฬาเสนีเนี่ยบ่เนาะเจ้ากูจันเป็นวิญญาณสิเนี่ยบ่เนาะไอ้ลูกพิเศษเนี่ยปัตเตอร์ปีรอปลูกต้มยันจะมาเลยเชื่อ
อาจารย์เพื่อเดี๋ยวสุดท้ายเราจะน้องลงมาเล่นมาข้ามอ่ะไอ้เนี่ยก็พิเศษดีแต่เมื่อเจ้าก็พิจารณาเกี่ยวกับอะไรอุชุยอาณาบริเนียกองเทพพบีเดอกองเทพพอเรื่องข้ามาเยอะเท่าไหร่เว้นเนี่ยก็นั่นเป็นเช่นว่ามาสูรุปีงานนี้เว้นยังไปได้เลยเที่ยวตั้งแต่มหานาคพยาตาวันสี่เดเสียรอรีเนตตาดนาอีอุดิธานาก็เสียรอรีตาวันสี่ดูดีก็เว้นยาวบุรุษมาตั้งอารมณ์อยู่เป็นทุกตัวละเจ้าเพื่อสุดท้ายจะลงเนี่ย
ตัวเรื่องตัวเรื่องจริงๆแล้วมันจะเช่ามาเกี่ยวกับชิ้นไม่ใช่เปล่าเนาะแล้วที่เช่าก็จะรอคือที่เจ้าหน้าที่มาคิดอะไรขนาดเด็กคนนี้อาการดูดีตั้งอารมณ์บ่เนาะดีแรงๆก็อุ้งเส้นนี่เปล่าเว้ยดีตั้งงาเปล่ากูรู้เว้ยเลยบีเทิงเทิงทารีสุดเลยไอ้กิจสารไปมาคือเป็นลูกชิ้นนี้ใช่ไหมเนี่ยใช่
แล้วเราไปอาจจะโน้ตดีอาจจะเหรอเพราะว่าการตั้งงานนะครับพูดไปกันดีประมาณตัวแต่งจ้าบีรู้อ่ะมุ่งผลอะไรสิเนี่ย เราอะไรพูดมาเนี่ยคำว่าอะไรนั่นสัยผมมันเนี่ยอยากรู้ว่ามันลุทงลงนี้ได้จะรู้ว่าเรื่องเรื่องลุทาร์บ้านเนาะทิ้งได้ไหมแต่เมื่ออะไรอารมณ์ว่าคุณนั่นลุอุบลีเนี่ยนี่เป็นเนี่ย ခြေပါတော်တို့ရှင်းနေတော်ဆိုတဲ့တရားဥပဒေစာတွေပါအောင်ပါပါဒါအောင်လို့ကျွန်တော်တို့ကအမှုဖြစ်စင်တဲ့ပတ်သက်လို့တော့ကျွန်တော်ကဘာမှကျွန်တော်တို့ဝင်ပြီးတော့လောဆယ်မှတ်ချက်မပေးနိုင်သေးပါဘူး
ပီနန်ဆရာတော်ဘက်ကမီဒီယာတွေကနေတဆင်တမရကိုပေါ့လေပန်ချားထားတဲ့အချက်ပေါ့လေဒီကိစ္စမှာသက်ဆိုင်ရာဘက်ကဝင်ပြီးဖြေရှင်းပေးဖို့ဆိုတဲ့ပန်ချားချက်ပေါ်မှာရောဘယ်လိုသဘောထားရှိလဲရှင
်ဟုတ်ပြီကျွန်တော်ကဒီဗုဒ္ဓဘာသာလည်းမဟုတ်ဘူးကျွန်တော်ကျွန်တော်ဘာသာကြီးတွေပေါ့နော်ခရစ်စတန်တို့အစ္စလာမ်ဘာသာတို့ဟိန္ဒူဘာသာတို့မှာလည်းသူတို့ရဲ့ဘာသာရေးဆရာအဆောက်အဦနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ခုနပြောသလိုပဲသူတို့ရဲ့သက်ဆိုင်ရာဘာသာရဲ့အမြင့်ဆုံးဘာသာရေးအဖွဲ့အစည်းတွေကပဲဆုံးဖြတ်ချတာပါအဲတချို့ဘာသာကြီးတော့လည်းအဲ့လိုဆုံးဖြတ်တယ်လေမကျေနပ်တဲ့အခါမှာတော့ဟိုတရမရောင်းရသွားကြတာပြူတာတော့ရှိတာပေါ့နော်။ဒါပေမဲ့ရေဘွားဖြစ်တော့အဲ့ဒါတွေကအုတ်ချိုးပြီးဆိုင်ရာအဖွဲ့စည်းတွေကဝင်ပြောလို့မရှိပါဘူး။သူဘာသာရေးအဆုံးဖြတ်တိုင်းလုပ်တယ်။ဘာသာရေးရဲ့အစင်းမြင့်ဆုံးအဖွဲ့ရအဆုံးဖြတ်ချက်ကိုအကောင့်ထဲပို့ဖို့လိုအပ်တဲ့အခါမှာလာပြီးတော့အကူအညီတောင်းရင်ကျွန်တော်တို့အဲ့ဒီအဆုံးဖြတ်ချက်တိုင်းဖြစ်အောင်လို့တက်ဆိုင်ရာဒေတာအာဏာပိုင်တွေကလှုံ့ထုံလုံနေတဲ့အညီကူညီဆောင်ရွက်ပေးတယ်။ဒီလိုမျိုးနဲ့ပဲဟိုလိုနဲ့သွားခဲ့ကြတာဖြစ်ပါတယ်။အဲ့တော့တန်ခါနာကအဆုံးဖြတ်ချက်ကိုမလိုက်တော့ဆိုလို့ရှိရင်တို့လောဆယ်ရာရာချင်းချိတ်ပိတ်ထားလိုက်တာပေါ့နော
်တော်ရရှိမြခင်ဗျာလုံငယ်တဲ့ရပိုင်းအတွင်းရန်ကုန်မြို့နဲ့အနီးဝန်းကျင်မှာတာမန်တက်ပိုခဲ့တဲ့ရေကြီးရေချမ်းမှုတွေတိတိတသာဖြစ်ပေါ်ခဲ့ပါတယ်နစ်စင်ရေကြီးမှုတွေနဲ့ပိုဆိုးတဲ့ဒီရေချမ်းမှုတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2392318554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
နေ့ပြန်အင်္ဂါနေ့ည9:00ရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တင်းတင်းလာနေညနေခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7 Juru ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုခုကြကြသိမ်းကအကြီးညာပေးပါအောင်ရှင်။
ကင်ညာနိုင်ငံက MP ကီတိုနီကန်ယူရန်မျိုးမျိုးမှာကဘာဖလားဘောလုံးမျိုးကိုကြည်ဖို့လူတွေစုဝေးနေကြတဲ့အချိန်အယ်ရှာဘပ်ဆိုမာလီစစ်သွေးကြွအဖွဲ့ရဲ့လက်ချဲလူတာဝန်ရှိသူတွေကအပြစ်တင်ထားတဲ့ဝင်ရောက်တိုက်ခိုက်မှုအတွင်းလူ48ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ကင်ညာကြက်ချင်ဒီအဖွဲ့ကပြောလိုက်ပါတယ်။ဣရန်နိုင်ငံမြောက်ပိုင်းကတယ်လီဖုန်းမျိုးကိုဆိုနီစစ်သွေးကြွတွေကသိမ်းပိုက်လိုက်ပြီးလို့ဒေသခံတွေနဲ့ဒေသဆိုင်ရာဣရန်တာဝန်ရှိသူတွေကပြောပါတယ်။ဒါဟာဖြင့်နိုင်ငံတကာကပြစ်တင်ရှုတ်ချနေတဲ့တင်ပိုက်မှုတွေနဲ့အီရတ်မှာညီညွတ်ကြဖို့တောင်းဆိုနေတာတွေအကြားနောက်ဆုံးထွက်လာတဲ့တင်ပိုက်မှုပါအီရတ်နဲ့လေဗန်အစ္စလာမစ်နိုင်ငံတော် ISIL အဖွဲ့ကမိုဆုနဲ့တိခရစ်မျိုးတွေကိုတင်ပိုက်ခဲ့ပြီးတကရက်မျိုးတော်ထိထိုးစစ်ဆင်မှုချင်းချောက်ထားတာသတင်းတစ်ပတ်ကြာပြီးတဲ့နောက်တယ်လီဖုန်းမျိုးကိုဒီကနေ့စောပိုင်းကထပ်သိမ်းခဲ့တာပါအာဖဂန်နစ္စတန်နဲ့နေဇက်ကမတိမငြိမ်ဖြစ်နေတဲ့မြောက်ပိုင်းဝါဇီရစ်စတန်လူမျိုးစုဒေသမှာပါကစ္စတန်စစ်ဘက်ကဒီကနေ့လေကြောင်းတိုက်ခိုက်မှုအသစ်တွေလုပ်ခဲ့တာကြောင့်စစ်သွေးကြော28ဦးသေဆုံးသွားပါတယ်ယူကရိန်းကရုရှားကိုပေးပို့ရှိတဲ့သဘောတငွေ့မှုအကျဉ်းငွေဒေါ်လာ3000ဒီပေါက်ကိုနောက်ဆုံးပေးရမယ့်ရက်ဖြစ်တဲ့ဒီကနေ့မှမပေးနိုင်တာကြောင့်ယူကရိန်းစီသဘောတငွေ့မှုတွေရက်လိုက်ပြီးလို့ရုရှားစွန့်အင်ကုမ္ပဏီ Gazprom ကပြောလိုက်ပါတယ်။မြန်မာနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးနဲ့သူသမရဖြစ်အရွေးခံရခြင်းမခံရခြင်းဟာလူထုရဲ့ဆန္ဒသဘောထားရတာဖြစ်တဲ့လို့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကနေပေါ်နိုင်ငံခီးစဉ်အဆုံးသတ်မှာပြောလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့မဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်ရှင်။ VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2:00အကြာည9:00ကနေ NIT ထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.